ကဘာမကျေးတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်းချင်းအခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေးတွေ့မြမပြည်က ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြ အခေါ်ပြောမလို့ချင်းအဖက်မလို့ချင်းပဲဘေးဖယ်ခံထားရတာဟာကဘာကြီးမကြည်ပြတ်သုံးခင်မှာပဲမြမပြည်ကြီးပျောက်သွားတဲ့သဘောလို့ကျွန်တော်ခံစားရပါတယ်တကယ်တော့အမျိုးသားကောင်းဆောင်ကြီးဥအောင်ဆန်းအပါဝင်အာဇာနည်ကောင်းဆောင်ကြီးတွေဟာမြမပြည်သူပြည်သားတွေရဲ့ကျေးဇူးရှင်အစ်စ်တွေပါအဲ့ဒီကျေးဇူးရှင်တွေကိုနှစ်စဉ်နှစ်တိုင်းအောက်မေ့သတိရတာဟာကျေးဇူးဆက်ခြင်းတစ်မျိုးဖြစ်ပါတယ်အောက်မေ့သတိရတဲ့ဆိုတာဟာလူပုဂ္ဂိုလ်သဘောဆောင်တဲ့အပြင်အဲ့ဒီကောင်းဆောင်ကြီးတွေရဲ့တိုင်းပြည်နဲ့လူမျိုးတွေရိုးသားမှုအနစ်နာခံမှုတွေကိုနောင်လာနောက်သားတွေကလေးစားအထူးယူဖို့ဖြစ်ပါတယ်ဒါကြောင့်1988မတိုင်ခင်အထိအာဇာနည်နဲ့မရောက်ခင်ရက်တော်တော်အလိုထဲမှာကိုကကြောင်းတိုင်းလူလူအာဇာနည်နဲ့အကျူဟောပြောပွဲတွေလုပ်တာကျွန်တော်မှတ်မိနေပါသေးတယ်အာဇာနည်နဲ့ရောက်တဲ့အခါကျတော့စက်ယုံအလို့ယုံကြီးကအိုအော်ဆွဲလစ်ပြူတာလမ်းတိုင်းအိမ်တိုင်းယုံတိုင်းမှာအလံတဝက်ထူကြတာအိုအော်ဆွဲတန်ကြားတာနဲ့လမ်းသွားလမ်းလာတွေအားလုံးရက်တံပြီးအလေးပြုခဲ့ကြတာတွေရှိပါတယ်1988နောက်ပိုင်းစစ်အုပ်ချုပ်ရေးခေတ်မှာတော့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ခန်းကဏ္ဍဟာတဖြည်းဖြည်းဖျောက်ဖျက်ခံရပါတော့တယ်။ဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ပုံတွေကိုရုံးကန်ကြောင်းကန်တွေကနေတစစဖျက်ရှားပစ်ပါတယ်။နောက်ပိုင်းအဆိုးဆုံးအခြေအနေမှာတော့ဗိုလ်ချုပ်အောင်ဆန်းရဲ့နာမည်ကိုပြောရင်တော့ထောင်ချအရေးယူခံရမယ့်အခြေအနေထိဖြစ်ခဲ့ပါတယ်။2000ဝန်းကျင်ကအဖြစ်အပျက်တွေကိုကျွန်တော်မှတ်မိနေပါသေးတယ်။ဗိုလ်ချုပ်အောင်ဆန်းပုံပါတဲ့တီရှပ်တွေကိုဝတ်ဆင်ထားတဲ့လူတွေဗိုလ်ချုပ်အောင်ဆန်းဓာတ်ပုံကိုရင်မှတ်မှာချိတ်ဆဲထားတဲ့လူတွေကိုရှင်တုံဖျားဂောဘကကဖျားရင်မြင်တော်ဘုကိုတက်ရောက်ခွင့်ပြိပင်ခဲ့တာပဲဖြစ်ပါတယ်။နောက်ဖြစ်ပျက်တစ်ခုကတော့တင်ငန်းကျောင်းမြို့နယ်ကဖုန်ကြီးကျောင်းတစ်ကျောင်းကိုယူနီဖောင်းကိုဆင်ထားတဲ့လူတွေကအဲစင်းဝင်စစ်တဲ့အခါမှာကျောင်းနေကိုတော်တပားရဲ့အခန်းထဲမှာဗိုလ်ချုပ်အောင်ဆန်းပုံချိတ်ထားတဲ့အတွက်ထောင်ချအေးအေးယူခံရမယ်လို့ချိန်ချောက်ခဲ့တာတည်းလဲတကယ်ရှိခဲ့ပါတယ်။အဲဒီလိုဂျေဇုရှင်နေပေါ်ဂျေဇုမဲ့ခဲ့တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံကြီးဟာအပြစ်ပဲခံခဲ့ရတဲ့အခြေအနေကိုရောက်ခဲ့တာမဆန်းဘူးလို့ဆိုနိုင်ပါတယ်။2012ခုနှစ်နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့နိုင်ငံတော်သချင်းဟာလည်းခြေစင်းပိုက်ကိုပြန်ရပြီးအင်္ဂါဆုံးလာပါတယ်။အာဇာနည်ခေါင်းဆောင်တွေဟာအများပြည်သူတွေရဲ့နှလုံးသားထဲကိုလွတ်လွတ်လပ်လပ်ပြန်လည်ဝင်ရောက်နေထိုင်ခွင့်ရလာပါတယ်။အာဇာနည်နဲ့ရောက်ပြီးဆိုရင်အာဇာနည်ကုန်းကိုဟိုးယခင်တုန်းကလိုပဲအများပြည်သူတွေတက်ရောက်ဂါရဝပြုခွင့်ရလာပါတယ်။ဒါပေမဲ့နိုင်ငံတော်အကြီးအကဲဆင့်ပုဂ္ဂိုလ်တွေကတော့တက်ရောက်ဂါရဝပြုတာမျိုးအိုးအော်ဆွဲတာမျိုးတွေမရှိသေးပါဘူး။ဒါကြောင့်အာဇာနည်နေ့မှာအိုအော်ပြန်လည်ဆွဲဖို့အတွက်ရန်ကုန်မြို့ပေါ်ကကြောင်းသားလှူရှာမှုဖြစ်ခဲ့တာကိုကျွန်တော်မှတ်မိနေပါသေးတယ်။2013ခုနှစ်အာဇာနည်နေ့ကဖြစ်ပါတဲ့တက္ကသလို့ခေါ်တဲ့တက္ကသိုလ်ကျောင်းသားအဖွဲ့ဝင်တွေဟာရန်ကုန်မြို့အနက်လမ်းစုံလမ်းကွက်တွေမှာနေရာယူပြီးစံတားကြီး38မိနစ်ရောက်ရင်မော်တော်ကားတွေအားလုံးရပ်ပြီးဟွန်တီအလေးပြုရေးလှူရှာခဲ့ကြပါတယ်။ရန်ကုန်မြို့သူမြို့သားများရဲ့ပူးပေါင်းပါဝင်မှုကြောင့်အောင်မြင်တဲ့လှူရှာမှုတစ်ခုဖြစ်ခဲ့ပါတယ်။2014ခုနှစ်အာဇာနည်နေ့မှာလည်းအလားတူလှူရှာမှုတွေပေါ်ပေါက်လာဖို့ရှိတာကြောင့်အဲ့ဒီတုန်းကအစိုးရကိုတိုင်ကားတွေခွန်တီးဖို့နဲ့မိသက်ကားတွေကအိုးအော်ဆွဲပေးဖို့သဘောတူခဲ့ရပါတယ်။ကျွန်တော်ဆိုလိုချင်တဲ့အတိပ္ပယ်ကဒီကျောင်းသားလှူရှာမှုဟာကျေးဇူးရှင်တွေကိုကျေးဇူးဆက်တဲ့လှူရှာမှုတစ်ခုဖြစ်တာကြောင့်ကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်အလားလာကောင်းတဲ့အနာဂတ်တစ်ခုရှိနေပြီလို့ဆိုနိုင်ပါတယ်။2015ခုနှစ်အထွေထွေရွေးကောက်ပွဲမှာပြည်သူလူထုတရက်လုံးကဒီမိုကရေစီလိုလားတဲ့အစိုးရချက်ကိုရွေးချယ်လိုက်နိုင်တာဟာလဲအာဇာနည်ခေါင်းဆောင်ကြီးရဲ့ကျေးဇူးဆက်ဖို့အတွက်ကြိုးစားတဲ့လှူရှာမှုတစ်ခုလို့ပဲကျွန်တော်မှတ်ယူပါတယ်။ဒါကြောင့်ဒီနေ့အာဇာနည်နေ့ဟာပြည်သူလူရဲ့ဆန္ဒတိုင်းအာရပါရဂါရဝပြုကျေးဇူးသိနိုင်မဲ့နေ့တစ်နေ့ဖြစ်လာပါတော့တယ်။နိုင်ငံတော်အကြီးအကဲဆင့်ခေါင်းဆောင်တွေ တက်ရောက်ဂါရဝပြူတာတွေတနင်္ဂနွေလုံးအိုးအဆွဲလေးပြူတာတွေအာဇာနီနဲ့အကျိုးဟောပြောပွဲတွေပြန်ပြီးတော့ဖြစ်ထွန်းလာတာတွေရှိလာပါပြီ။မကြသေးခင်ရက်ပိုင်းကပဲစကိုင်းပညာရေးတက္ကသိုလ်မှာကျင်းပခဲ့တဲ့အာဇာနီနဲ့အကျိုးစာပေဟောပြောပွဲကိုကျွန်တော်တက်ရောက်ဟောပြောရင်းကျွန်တော်နှလုံးသားထဲမှာအနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေနှုတ်ထလို့လာပါတယ်။ဂျေဇုရှင်တွေကိုဂျေဇုတည်တက်ခြင်းဟာလူသားတို့ရဲ့တောင်းဝန်ဖြစ်တာကြောင့်နိုင်ငံတော်ရဲ့ဂျေဇုရှင်တွေကိုနိုင်ငံသားတွေကဂျေဇုတည်တက်ခြင်းဖြင့်ကမ္ဘာမကြီးမြန်မာပြည်ကြီးကိုပြန်ပြီးထူထောင်နိုင်မယ်ဆိုတာကိုယုံကြည်တဲ့အကြောင်းတင်ပြလိုက်ရပါတယ်။ဂျေဇုတင်ပါတယ်ကျွန်တော်ဂျင်မီပါ